မြန်မာနိုင်ငံမှာရိုဟင်ညာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပေါ်မှာလူခွေချိုးဖောက်မှုတွေပေါ်ပြင်းပြင်းထန်ထန်ပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂကခြားနားလိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာမနေ့တုန်းကမဲခွဲခဲ့တဲ့ဆုံးဖြတ်ချက်ကိုတော့မြန်မာနိုင်ငံဘက်ကပယ်ချခဲ့ပါတယ်။အပြည့်အစုံကိုကိုအောင်လင်းဦးပြောပြပေးပါရှင်
။မြန်မာနိုင်ငံကတည်နာဒေသတွေမှာတပ်ဖြတ်မှုအာမခံချင်းမှုဥပဒေနဲ့ဖန်ဆင်းမှုညှဉ်းပန်းနှိပ်စက်မှုတွေပါဝင်ကြီးလေးတဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အပေါ်အပြင်းထန်ပြစ်ဒဏ်ရှိချက်ထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂထူထောင်ရေးလာကမှာမဲခွဲဆုံးဖြတ်တည်ပြုလိုက်တာပ
ါ The result of the vote is as follows In favor 134 Against 9 Abstentions 28
ဆုံးဖြတ်ချက်ကိုထောက်ခံမဲ134မဲကန့်ကွက်မဲ9မဲကြားနေမဲ28မဲနဲ့တခဲနဲ့တည်ပြုလိုက်တဲ့အကြောင်းထူထောင်ရေးလာကဥက္ကဋ္ဌတည်ချန်နေမဟာမဲဖန်တွေကကြေညာလိုက်တာပါထူထောင်ရေးလာကရဲ့ဆုံးဖြတ်ချက်ဟာလောဆက်တွေရင်းယူဆောင်တာမျိုးမရှိပေမဲ့အဖွဲ့ဝင်193နိုင်ငံကြားဆုံးဖြတ်ချက်ဖြစ်တဲ့အတွက်နိုင်ငံတကာရဲ့သဘောထားကိုထင်ရှားနေပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးအောင်တူဆန်းကတော့အဖွဲ့ဝင်နိုင်ငံတနေငံအပေါ်တစ်ပတ်သက်ပြားပေးတဲ့ဆုံးဖြတ်ချက်ဖြစ်နေကန့်ကွက်ခဲ့ပါတယ်
။ The draft resolution clearly did not attempt in good faith to find a peaceful and feasible solution to the complex situation of Rakhine State.
ဆုံးဖြတ်ချက်မူကြားဟာရခိုင်ပြည်နယ်ကရှုပ်ထွေးတဲ့အခြေအနေအတွက်ငင်းငင်းငင်းနဲ့ထင်သာမြင်သာအဖြေရှာနိုင်အောင်စိတ်ကောင်းစေနိုင်တဲ့ကြိုးပမ်းမှုမဟုတ်တာထင်ရှားပါတယ်။ဒီမှာအခြေအနေတွေကိုအတိအမှတ်ပြုလက်ခံမှုပြက်ကွက်ခဲ့သလိုတိုင်းပြည်လွတ်လပ်ရေးကြိမ်ကနေအရေးအစိုးရအထိခြံထားခဲ့တဲ့စိန်ခေါ်မှုတွေကိုပြည်ပြည်ဝဝနဲ့ရေရှည်အဖြေရှာဖို့အစိုးရနဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းမှုတွေအပေါ်အတိအမှတ်ပြုဖို့လည်းပြက်ကွက်ခဲ့ပါတယ
်။2019ဩဂုတ်လနေ့ခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူငယ်ရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARC ဝန်ကြီးဆင်းရအောင်စုကိုလည်းလည်းရှင်းလင်းရမှာမြန်မာလူမျိုးတပ်ဖွဲ့ကလူခွင့်ချုပ်ဖောက်မှုကြီးစူးစူးဝါးဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတာဝန်ကဆွဆွဲထားတာပါမြန်မာဆွေးရကတော့လူဝင်များဆိုတဲ့အတုံးလုံးကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာဆွဆွဲနေသလောက်လူခွင့်ချုပ်ဖောက်မှုကြီးမရှိခဲ့ကြောင်းနဲ့ကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်ရင်းယူတာစုံစမ်းနေရပါရှိတယ်ဆိုပြီးတုံ့ပြန်ထားပါတယ်လူဝင်ကြီးပါဝင်မြန်မာနိုင်ငံကလူနည်းစုတွေပေါ်လူခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေနဲ့ပတ်သက်လို့လည်းထူးထူးညီလာခံကစိုးရိမ်နေကြောင်းပြောဆိုခဲ့တာပါမြန်မာတမန်ကြီးဦးအောင်တူဆွမ်းကတော့ထူးထူးညီလာခံရဲ့ဆုံးဖြတ်ချက်ဟာအကျိုးထက်အပြစ်ကပိုများမယ်ဆိုပြီးမဲခွန်းမဆုံးဖြတ်ခင်မှာပဲတတိပေးခဲ့ပါတယ
် The draft resolution as it stands will sow seeds of mistrust and will create further polarization of different communities in the region
ရရှိမှုကြအစ်စ်မှာပဲရှိနေသေးတဲ့ဆုံးဖြတ်ချက်ကြောင့်ယုံကြည်မှုတွေအမြင့်တော်လာမှာဖြစ်သလိုဒေသတွင်းကမတူကွဲပြားတဲ့လူတိုင်းဝန်ကြားခေါ်ဟချက်တွေလည်းပိုကြီးထွားလာပါလိမ့်မယ်။ရခိုင်ပြည်နယ်မှာငြိမ်းချမ်းတဲ့သဟဇာတာအခြေအနေတွေဟာထိလွယ်လျှောက်လည်ဖြစ်နေချိန်မှာလွတ်လပ်ခွင့်အတွက်ကြိုးပမ်းမှုတွေကိုလည်းထိခိုက်လာနိုင်ပါတယ်
။ကုလသမဂ္ဂထူထောင်ရေးလာခံရဲ့ဆုံးဖြတ်ချက်ထဲမှာတော့မြန်မာနိုင်ငံကလက်နက်ကန်ပစ်ခတ်တွေကိုရပ်ဆိုင်းမှုလူမျိုးရေးတပ်ဖွဲ့တွေအနေနဲ့အများပြည်သူကိုအကာအကွယ်ပေးဖို့နဲ့လူခွင့်ရေးချုပ်ဖောက်မှုတွေအတွက်တရားမျှတမှုရရှိအမြန်ဆုံးကြိုးပမ်းမှုလည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂထူထောင်ရေးလာခံမှာပဲမြန်မာနိုင်ငံကလက်နက်ကန်ပစ်ခတ်တွေအတွင်းလူခွင့်ရေးချုပ်ဖောက်မှုတွေအတွက်စုံစမ်းဖော်ထုတ်တဲ့လုပ်ငန်းတွေကိုဗန်ဒါရေးအရာထောက်ပံ့မှုလည်းဆုံးဖြတ်ခဲ့တာပါ။2020ပြည့်ဗန်ဒါနှစ်မှာကုလသမဂ္ဂအသုံးပြုဖြင့်ဒေါ်လာ 3.39 ဘီလီယံသတ်မှတ်ရမှာမြန်မာနိုင်ငံကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့တုံ့ဆွဲသွားဖို့လည်းပထမဆုံးအကြိမ်ဖြစ်ထူထောင်ရေးလာခံကဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။